မြန်မာနိုင်ငံတွင်အခြေခံပညာသင်ကျောင်းတချို့မှာဆောင်းမေးပွဲမေးခွန်းပေါက်ကြတာမေးခွန်းလွှာတွေမှာဆိုးဆိုးဝါးဝါတပ်ပုံမှားယွင်းတာတွေဆောင်းမေးပွဲစစ်ဆေးမှုတွေလွဲချော်နေတာတွေနဲ့ပတ်သက်လို့လက်ရှိပညာရေးဝန်ကြီးနဲ့ပညာရေးဝန်ကြီးဌာနအစင်းမြင့်တာဝန်ယူထားသူတွေမှာအဓိကတာဝန်အရှိဆုံးဖြစ်တယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဝေဖန်လိုက်ပါတယ်အပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးပြောပြမှာပါ
မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစ်င့်မြင့်ပညာရေးစနစ်အဖြစ်နိုင်ငံတကာအစ်င့်မီပညာရေးဖြစ်အောင်စွမ်းဆောင်မြင့်တင်နိုင်ရေးအစိုးရလွှတ်တော်နဲ့ပညာရေးဝန်ကြီးဌာနတို့ပညာရေးဥပဒေတွေပြဋ္ဌာန်းပြီးဆောင်ရွက်နေတယ်လို့ပြောဆိုနေချိန်နဲ့တပြိုင်နက်တည်းမှာပဲအခြေခံပညာစာသင်ကျောင်းတချို့မှာစာမဝဲမေးခွန်းပေါက်ကြားမှုတွေဖြစ်တယ်လို့မေးခွန်းလွှာတွေထဲမှာသမိုင်းကြောင်းဖြစ်စဉ်အကြောင်းအရာတွေနဲ့စလုံးပေါင်းတပ်ပုံမှားမှားယွင်းယွင်းဖြစ်နေတာတွေကိုလူမှုကွန်ရက်တွေမှာဖော်ပြလာနေတယ်လို့တိုင်တန်းမှုတွေအေးအေးယူမှုတွေနဲ့စစ်ဆေးစုံစမ်းမှုတွေကိုလှုပ်ဆောင်နေကြောင်းပညာရေးဌာနဘက်ကလည်းရှင်းလင်းချက်တွေထုတ်ပြန်နေရပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့အဓိကတာဝန်အရှိဆုံးကတော့လက်ရှိတာဝန်ယူထားတဲ့ပညာရေးဝန်ကြီးပဲဖြစ်တယ်လို့နိုင်ငံတော်ဝန်ကတက္ကသိုလ်ကောလိပ်အခြေခံပညာအဆင့်ပညာသင်ကြားနေတဲ့ဆရာဆရာမတွေစုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးသူတာကဝေဖန်လိုက်ပါတယ
်ဘာကြောင့်လဲသူကဝန်ကြီးတယောက်ဖြစ်တဲ့အတွက်ဥမာတာဝန်အရှိဆုံးသူတို့ဒီဟာကိုစနစ်ပြောင်းနေဆိုတဲ့ကျွန်တော်ကပုံစီမခံဝဲမှုစနစ်တကျဆိုင်ရွယ်ရတော့မယ်ရှင်းလင်းရတော့မယ်ပြောရစုရတော့မယ်ဒါတွေကိုသူမလုပ်ဘဲနဲ့ဆက်ဆက်ဆက်ပေါ့နော်သူကစနစ်ဟောင်းတိုင်းသွားပြီးတော့ဒီစနစ်ဟောင်းမှာလည်းမင်းကိုပေါက်ခဲတာတွေကဒီကျွန်တော်တို့တစ်ယောက်လုံးပဲနိုင်ငံတော်ဆက်ဆောင်မှုရဲ့ဆယ်ထန်းပေါ့နော်တက်လို့ဝင်တန်းမှာသူလည်းကျွန်တော်တို့နေ့တိုင်းကြားရတယ်ဒါအင်တန်စိတ်ရက်စရာကြီးကောင်းတာပေါ့နော
်အခြေခံပညာသင်ကျောင်းတချို့မှာဆာမိုဝဲမေးခွန်းလွှာပေါက်ကြားမှုတွေနဲ့ပတ်သက်လို့တော့ဆရာဆရာမတွေရဲ့ဆရာဝတ်တရားနဲ့အညီကျင့်ဝတ်လိုက်တာမှုစံထားမှုတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းမန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကလက်ရှိကတိကအဖြစ်တာဝန်ယူတင်ကြားနေတဲ့ဦးတုတ္တကသုံးသပ်ပါတယ
်။ဆရာဆရာမတွေကကိုတော့ contact လဲလို့ပါပေါ့နော်။ကျင့်ဝတ်ပေါ့နော်။ဒါလုံးတင်းကြီးမတင်းကြီးဆိုတာစဉ်းစားရမယ်။ကိုတပည့်အဖြစ်နဲ့မို့အဓိကထားပြီးတော့အဲ့လိုလုပ်နေတဲ့ပုံစံရောက်တဲ့အတွက်ကျွန်တော်အမိနဲ့တော့လုံးဝလက်မခံနိုင်ဘူးပေါ့နော်။အရေးကြီးတဲ့အခါမှာလည်းအောက်ချူကိုရေးမိပဲနဲ့တကယ်တာဝန်အရှိဆုံးတိုင်းပြည်တိုင်းနဲ့ပြည်နယ်ပြည်ရေးမှုတွေကိုအရေးယူရမယ်။သူတို့ပေါ်ရော့လို့ဒါဒီပြဿနာဖြစ်လာတာကြီး
။ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဘတ်စုံဆောင်ရွက်မယ်လို့ဆိုထားတဲ့လာမယ့်အစိုးရတက်လက်ထံမှာတော့အများပြည်သူကျောင်းသားလူထုလိုလားတဲ့အစ်င့်မြင့်ပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။
အဲ့တော့ကျွန်တော်တို့အစိုးရတက်လက်ထံမှာပညာရေးကတော့တကယ်ပြုပြင်ပြောင်းလဲနိုင်တဲ့ပုံစံကြီးလုပ်မှာဆိုတော့အဲ့တတိချတော့ယုံတယ်။ PPP ဓာတ်တွေလူလားတဲ့ပေါ့နော်ကျွန်တော်ဒီမိုကရေစီပညာရေးလူလားတဲ့ကျောင်းသားကျောင်းသူတွေရော PPP လူလားနေတဲ့ဒီဆရာဆရာမတွေလူလားနေတဲ့ပညာရေးစနစ်ကိုကောင်းကောင်းမွန်မွန်ကောင်းကျပေါ်နိုင်နေရောယုံကြည်ပါတယ်ကြာအဲ့တစ်ချက်တော့ကျွန်တော်တစ်ချက်ချပြောပြရစ
အဖက်ဖက်ကနိုင်ကြနေတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲပြီးဒီမိုကရေစီပညာရေးစနစ်နဲ့အဆင့်မီပညာရေးဥပဒေတွေပြဋ္ဌာန်းသတ်မှတ်နိုင်ရေးကျောင်းသူကျောင်းသားတွေပါဝင်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတတက္ကသိုလ်ကျောင်းသားများသမဂ္ဂတာကတကျောင်းသူကျောင်းသားတွေဆရာဆရာမတွေမိဘပြည်သူတွေကပါတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုထိလည်းသပိတ်မောက်ကျောင်းသူကျောင်းသားခေါင်းဆောင်တွေထောင်ထဲမှာအကျဉ်းချတရားစွဲဆိုခံနေရတဲ့အနေအထားဖြစ်တာမို့တိုင်းပြည်ရဲ့အနာဂတ်မျိုးဆက်သစ်တွေအတွက်ကျောင်းသားပြည်သူတွေလိုလားတဲ့အဆင့်မီပညာရေးစနစ်ထွန်းကားလာနိုင်ရေးနိုင်ငံအပြောင်းအလဲမှာပညာရေးစနစ်ကိုအဖက်ဖက်ကပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုလည်းပညာရှင်တွေနဲ့ကျောင်းသားတွေကထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင်။